ဒီခိုင်ပြည်နယ်တွင်မှမြန်မာစစ်တပ်နဲ့အေးအေးရခိုင်နယ်နဲ့ကိုင်အဖွဲ့တို့ကြားမှာစေပရိခိုင်ကျဲပြန့်လာနေတဲ့လို့တိုက်ပွဲတွေလည်းပြင်းထန်လာနေပါလေ။မနေ့ကလည်းဒီနေ့မှပဲမင်းပြမြို့နယ်တွင်မှတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးတော့မြန်မာစစ်တပ်ကရောအေးအေးဘက်ကပါပြောဆိုနေပါလေ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးအနားကကျေးရွာကရွာသူရွာသားတွေကနေရက်ကနေတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောနေပါလေ။ထိုင်းချေဆိုင်ပြည်ရင်းမြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အေအဖွဲ့တို့မနေ့ကနေဒီကနေ့ထိတိုက်ပွဲဖြစ်ပွားနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးက VOA ကိုခုလိုပြောပါတယ်
အော်ကျွန်တော်တို့အေရီနဲ့ကတော့ဖြည့်ချင်းအရှိတ်ပေါ့ဒီလိုမျိုးဖြစ်တာတွေရှိတယ်မနေ့ကဒီနေ့ရောပေါ့ဒီနေ့လည်းလက်ရှိချိန်ကြည့်တော့ဖြစ်နေတော့မှာပေါ့အဲဒီကမှအေတောင်းရန်တွေယာယီလုံချနေတဲ့ယာယီပကန်းတွေပေါ့နော်ကျွန်တော်တို့တက်ပြီးလိုက်ပြီးတော့မှအဲ့ဒီရှင်းတာလေးရှိတယ်ကျွန်တော်တို့လက်နက်ကြီးပြည်သူတွေကတော့ပြစ်တာရှိတာပါဗျာလေကတော့ကျွန်တော်တို့တော့လိုအပ်ရင်တော့တောင်းပါဗျာရောတော့လေကတော့ကျွန်တော်လေချောင်းပြင်ထောက်တာတွေပါလေတော့ရှိပါတ
ယ်ရခိုင်အေးပြန်ကြေးတာဝန်ခံခိုင်တုခကတော့မင်းမြတ်မြို့နယ်ရှိရင်ချီရောင်နဲ့ဒိုင်းတန်းရွာရှိဖက်တောင်တန်းပေါ်မှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ပြောပါတယ်
အဲ့ဒီမှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။မင်းကဒီနေ့လေ12နာရီခွဲကနေပြီးတော့ဒီကမောင်ပဲပြီးတော့အဲ့ဒီမှာဟိုတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။မင်းများမျိုးနေချွေးပြင်းရွာရဲ့ဒီအဖြစ်အပျက်တောင်းတမှုမဖြစ်။အဲ့မှာဗမာမိတ္တပကနေပြီးတော့ဒီအား400ကျော်လောက်နဲ့နေပြီးတော့ဒီလိုအဲ့ဒီမှာလာပြီးတော့နှာခေါင်းအဲ့ဒီမှာတက်လန်သွားပြီးတော့ဒီလိုဒီနောက်ဒီဟယ်လီကော်ပတာနှစ်စီးနဲ့နေပြီးတော့ဒီဘုံကြီးတိုက်ခိုက်တာတွေလောက်တာပေါ့အဲ့မှာနှစ်ကြိမ်တိုင်းတိုင်းလာပြီးတော့ဘုံကြီးတွေမင်းကတော့အဲ့ဒီတိုက်ပွဲချင်းတခြားလုံးကအကြဆုံးတွေများတယ်ဗျအဲ့ဒီကြဆုံးတွေကလေးစီအထက်ရှိတယ်လို့ပြောတယ်နောက်ဒီမြောက်ဦးမြို့နယ်ထဲမှာဒီကြောက်ကြရွာနားမှာလည်းတိုက်ပွဲဖြစ်တာရှိပြီးတော့ဒီလက်ကရွာရဲ့နောက်ဘက်နေရာတွေမှာလည်းဖြစ်တာရှိတယ်
ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပြောဆိုနေပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးအေဘက်ကတော့စစ်တီနှူးကြဆုံတန်ရာတချို့ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရွှေချင်းကျေးရွာသားတထောင်ကရွာကနေတင်းချောင်နေရတယ်လို့ရွှေချင်းကျေးရွာအုပ်ချုပ်ရေးမှူးဦးညွမောင်သိန်းကပြောပါတယ
်ကျွန်တော်ချိဖာတောင်ကုန်းတွေမှာလာနာကြီးလာနာငယ်ပိုက်တယ်ကြားပါဒီနောက်ပါပါလာနာကြီးဆက်ပိုက်တာလည်းရှိတယ်ဒီလိုရှိရင်ကြည့်တော့လူတွေကတော့မင်းဆက်ကကြည့်တော့ဒီမောင်ပူတို့ပန်းမြောင်တို့ခေါ်ပြီးတော့တယ်လူသဘောနူပါလောက်ရှိတယ်လူဦးစထောင်းနင်းနင်းလောက်မင်းဆက်ကကိုထွားပြေးနေတာရှိတယ
်ဒီကနေ့မနေ့မြောက်ဦးမြို့နယ်ကြောက်ကြကြေးရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြေးရွာသားတို့ကပြောပါတယ
်ကြောက်ကြဘက်မှာဒီနေ့ဟိုရှိနာကြီးဝန်ကြံကဆေးနာကြီးဝန်ကြံကြီးထုတ်နေတာအဲ့ဒီတော့ထိတာတော့ကြောက်ရအသားကတော့ကြီးကြီးနဲ့ပါတယ်တိတိနဲ့ပါတယ်ကြောက်ကြရှိဖက်တောင်းတန်းပါပေါ့
ဒီခိုင်ဒေတာတိုက်ပွဲဟာပြည်နယ်မြို့တော်စစ်တွေထိကျယ်ပြန့်လာနေတဲ့အခြေအနေမှာရှိနေပါတယ်။မနေ့ကမနေ့စောပိုင်းမှာစစ်တွေမြို့စက်ရိုးကျချောင်းဝါမှာရှိနေတဲ့မြမသမတော်ရေသားဆွဲတင်မောစည်းကိုအေးဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးဝင်းစုံဦးကပြောပါတယ်
။မနေ့ကမနေ့3:40ပေါ့4နာရီဝန်းကျင်လောက်မှာဒီရေကပ်ပေါ့ဒီရေကပ်တင်မောဆိုတော့ကျွန်တော်တို့ကရေဆွဲရင်ခေါ်တာပေါ့အဲ့ဒါတော့ကြားဝီရလည်းတရားဝင်သတင်းထုတ်ပြန်ထားပြီးပါပြီ။အဲ့တိုင်းပါပဲ။
အခုလိုပြေကမှုကြောင့်စစ်ရင်ရင်ပတ်စင်ပိုင်းထိခိုက်ပျက်စီးခဲ့တယ်လို့မြန်မာစစ်တပ်ဘက်ကစစ်တေနှုတ်ချဆုံးခဲ့ပြီးတဦးတန်ရာရရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်။ပြေကဆက်တဲ့နေရာတစ်ဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာ63mm မျိုးစာဒုံးဒီတစ်လုံးစီစစ်စဲနဲ့ရှော့တိုက်ရမှာစုံပြုတဲ့ဘက်ထရီအိုးနှလုံးဆက်ဆက်ဝါယာကျွေးတွေကိုလည်းတွေ့ရှိသိမ်းဆည်းရခဲ့မိတယ်လို့ဖော်ပြထားပါတယ်။ရည်သားတင်မတိုက်ခိုက်ဆိုင်ရပြီးအနီးနက်ရွာတွေကိုမြန်မာစစ်တပ်ကနေပိုက်ဆိတ်တိုက်ဆစ်ဆေးရမှာစစ်တွေမြို့နီးရွှေပြည်သာစိုက်ရိုးကျကျေးသောရွာ၊ဂျမ်းဖြူကျေးရွာကရွာသား20ကျော်အဖမ်းခံခဲ့ရပါတယ်။စစ်တွေမြို့မှနှစ်ရဲစခန်းမှာစညတာဖမ်းဆီးဆစ်ဆေးခံရကနေဒီကနေ့စင်နာရီလောက်မှာအလုံးပြန်လွတ်လာတယ်လို့ကျေးသောရွာသားတို့ကပြောပါတယ
်။ဆစ်ဆေးချိန်ကိုအမေနဲ့စကင်းကိုခေါ်ခဲ့တာအဲ့တော့လက်ဆေးချရဘယ်စမှုတွေရှိကြမလားဆိုတော့အဲ့ဒါလေးတွေသိကြလားစခင်းကတော့ခေါ်တယ်စခင်းကတော့အိမ်မေးနေရမရှိလို့စခင်းအနေနဲ့ကိုတော့မှပဲသူတို့ထားတယ်ဒီနေ့နဲ့စနေရီလောက်ခေါ်လို့လေ
ဒီကနေ့မနေ့မှလည်းမြောက်ဦးမြို့နယ်တင်းသိမ်ကရွာသားနှူးကလည်းငွေထုတ်ဖို့မြောက်ဦးမြို့ကိုသွားမှမြန်မာစစ်တပ်ကနေဖမ်းဆီးချင်းခံရပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေတစ်နေ့တစ်ခြားကျယ်ပြန့်လာနေတယ်လို့စစ်ဘေးတိမ်းရှောင်နေရသူအခြေဆက်ကလည်းတိုးပွားလာနေပါတယ်ခင်ဗျာ
နိုင်ကွင်းတင်ပြပေးထားတာဖြစ်ပါတယ်